อินโดนีเซียနိုင်ငံမှာ2019ခုနှစ်ကျရင်ကျင်းပဖို့ရှိတဲ့အထူးရွေးကောက်ပွဲကိုတိုင်ရင်တည်င်းတူတည်င်းမှာလောက်ကျန်တည်င်းနေဖြန့်ပြတဲ့ပြဿနာတွေကြီးထွားလာနေပါတယ်တည်င်းမီဒီယာသမားတွေနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေကဒီအခြေအနေကိုစူးစမ်းပြီးတော့တိုက်ဖြတ်နေကြပေမဲ့လည်းထိရောက်ပါမလားဆိုတာကိုမေးခွန်းထုတ်နေကြပါတယ်ဂျကာတာကနေ
Max Walden ပြောထားတဲ့သတင်းတော်ကိုကိုကျော်ကျော်သိမ်းတော့ပြပါလိမ့်မယ်ခင်ဗျာ။ကမ္ဘာမှာတတိယလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်ပြီးလူဦးရေအများစုကအသက်ငယ်ရွယ်ပြီးတော့မိုဘိုင်းဖုန်းတွေကိုအဓိကသုံးစွဲကြသူတွေဖြစ်နေတဲ့အပြင်ဒီဂျစ်တယ်နည်းပညာပိုင်းအသိဗဟုသုတနိုင်ပါကြတဲ့အင်ဒိုနီးရှားနိုင်ငံဟာလောက်ကျန်သတင်းတွေနဲ့သတင်းလူတွေပြန့်နှံ့ဖို့တိတ်လွယ်ကူတဲ့အခြေအ
2019အီလာမှာလုပ်ဖို့ရှိတဲ့ရွေးကောက်ပွဲတွေမတိုင်ခင်ပြဿနာပိုးပြီးဆိုးရွားလာမှာကိုလူအများကစိုးရိမ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဩစတြေးလျမျိုးသားတက္ကသိုလ်အာဆာနဲ့ပစိဖိတ်ရေးရာကောလိပ်ကမီဒီယာဘာသာရပ်ကတိကရော့စ်တက်ပ်ဆာကအခုလိုသုံးသပ်ပါတယ်
။ Indonesia's media landscape is quite diverse and there is enormous press freedom.
Indonesia နိုင်ငံရဲ့မီဒီယာအနေအထားကအတော်လေးအမျိုးစုံနေပြီးဒေသရင်းတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ဒင်းလို့လောက်ခွင့်ကြီးမားပါတယ်ဒါပေမဲ့နိုင်ငံရေးပါတီတွေနဲ့အခြေအဆက်ရှိတဲ့သတင်းမီဒီယာပိုင်ရှင်တွေကအဲ့ဒီအခြေအနေကိုအတုံးချလွှမ်းမိုးပြီးတော့ပါတီဆွဲပါတဲ့နိုင်ငံရေးသတင်းတွေဖြန့်နာပို့တိုးလာနေပါတယ
်အမေရိကန်ကွန်နက်တီကတ်ပြည်နယ်ဗဟိုတပ်ကတော်က2016ခုနှစ်မှာကောက်ယူတဲ့ကမ္ဘာလုံးဆိုင်ရာစာတမ်းမြောက်မှုနဲ့စာတမ်းမြောက်သူအမှုအကျင့်လေ့လာချက်စစ်တမ်းမှာနိုင်ငံပေါင်း62နိုင်ငံပါဝင်ပြီးအင်ဒိုနီးရှားကိုအဆင့်60သတ်မှတ်ထားပါတယ်အင်ဒိုနီးရှားလူမှုဝန်ဝန်ကြားမှာစာတမ်းမြောက်မှုနှုန်းတိတ်ကိုနှိမ်ကျနေတယ်လို့အင်ဒိုနီးရှားလွတ်လပ်သောသတင်းတော်များမှာမိအဖွဲ့ AGR ရဲ့အတွင်မှုချုပ် Revolucy Visa ကပြောပါတယ
်လူ transit မှာ character မှာ standard trend က
လောက်ချန်သတင်းတွေကလူမှုကိုအကွဲအကွဲအပြားပြားဖြစ်အောင်လုပ်ပလိုက်တဲ့ပုံရှိပါတယ်သတင်းရဲ့တကယ့်အစ်စ်မှန်သဘောဝကိုလူမှုနားလည်သဘောပေါက်လာအောင်ပညာပေးဖို့ဟာပို့ပြီးတော့အရေးကြီးလောက်ရမယ့်ကိစ္စဖြစ်လာပါတယ
်ကျောင်းတွေမှာ digital အသိတုဒ္ဒဆိုင်ရာသင်ခန်းစာတွေကိုရှော့ချပြပြီးဘာသာရေးနဲ့အမျိုးသားရေးဝါဒလိလမှုတွေကိုပိုပြီးဦးစားပေးလာတာဟာစိုးရိမ်စရာဖြစ်တယ်လို့ကတိကတပ်ဆောကထောက်ပြပါတယ
် Because you do have millions of Indonesians who are only just signing up to the internet
by I don't know if you're Kuma internet ကိုစာသုံးကြတဲ့ Indonesia နိုင်ငံသားတန်ပေါင်းများစွာရှိပါတယ်မြေပေါ်အားဖြင့်ဆိုရင်သတင်းအတုအယောင်တွေနဲ့အဓိကရတဲ့အမြင်တွေကိုသူများတွေကိုအလွယ်တကူပဲတဆင့်ပြန်ပြောတတ်သူတွေဟာအသက်ကြီးတဲ့ Indonesia နိုင်ငံသားတွေဖြစ်ကြပါတယ်
ဒီကိစ္စကိုအစိုးရကလည်းအထူးအလေးနဲ့ထားပြီးကန့်ကွက်နေပါတယ်။တင်အတူအယောင်တွေအကြောင်းလောက်ကျန်တဲ့တွေကိုဘယ်လိုနှိမ်နှင်းမယ်ဆိုတဲ့အကြောင်းတွေကို website အသစ် stophooks.id မှာတင်ပတ်စင်တိုင်းရှင်းလင်းတင်ဆက်သွားမယ်လို့အင်ဒိုနီးရှားဆက်သွယ်ရေးဌာနကစက်တင်ဘာလမှာကြေညာထားပါတယ်။ဒါပေမဲ့လည်းတာဝန်ရှိသူတွေဟာလက်ရှိအကြီးအကဲရဲ့ညွှန်ကြားချက်တွေကိုလိုက်နာဆောင်ရွက်တာကြောင့်ရွေးကောက်ပွဲကျင်းပဖို့ရှိတဲ့အခြေအနေမျိုးမှာအစိုးရကဝင်ရောက်လှုပ်ဆောင်တာရဲ့ထိရောက်မှုကအကန့်အသတ်ရှိတယ်လို့အင်ဒိုနီးရှားလောက်ကျန်ပြောဆိုမှုတိုက်ဖြတ်ရေးအဖွဲ့မာဖင်ဒိုးရဲ့ဥက္ကဋ္ဌအန်နီတာဝါဟစ်ကပြောပါတယ
်။ Jadi setiap kali ada hoax yang ditangkap oleh pemerintah dan kemudian
တို့ရောင်လောက်ကျန်တဲ့တင်းတစ်ခုခုအစိုးရကမိလိုက်တိုင်းမှာအဲ့ဒါကိုဖွင့်ချလိုက်တာဒါမှမဟုတ်အဲ့ဒီတင်းဖြတ်တဲ့အကောင့်ကိုပိတ်ပစ်လိုက်တာမျိုးလုပ်လိုက်တာပါပဲ။အဲ့ဒီမှာ NDA ကရှိနေပါတယ်။အစိုးရဟာဒီရွေးကောက်ပွဲမှာအတိုက်ခံတွေကိုအတန်တိတ်သွားအောင်လုပ်နေတယ်ဆိုပြီးစင်ထားတဲ့အကွက်ထဲဝင်သွားပါလိမ့်မယ်။
လောက်ကျန်တဲ့တွင်ရဲ့အန်ဒရယ်ဘယ်လောက်ကြီးလဲဆိုတာဆူလာဝီစီကျွန်းအလယ်ပိုင်းပါလူမြို့မှာပကြာသေးခင်ကလှုပ်ခတ်သွားတဲ့ငလျင်နဲ့ဆူနာမီရေလိုင်းဒဏ်ကြုံနေရတဲ့ကာလမှာပူတင်ရှားသွားပါလေ။ဒေသနဲ့ဒေသတွေအတွက်နောက်ဆုံးအခြေအနေတွေကိုတရားဝင်ထုတ်ပြန်ပေးနေတဲ့အချိန်ထဲမှာပဲနောက်ထပ်ငလျင်ကြီးလှုပ်တော့မယ်ဆိုတဲ့သတင်းတွေမီးတောင်ပေါက်ကွဲတဲ့ပုံအဟောင်းတွေနဲ့လောက်ကျန်တဲ့တွင်ဖြန့်လာပြီးကြောင်းလူလူကြားမှာထိတ်လန့်နေကြဖြစ်ကြရတဲ့အတွက်တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနအနေနဲ့ဒီသတင်းမှားတွေကိုပြန်ပြီးခြေဖြတ်ရတဲ့အလို့ကိုလည်းမဖြစ်မနေလုပ်ခဲ့ကြရပါတယ်ခင်ဗျာ